တော်တာရှင်များရှင်မြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့မလေးရှားနိုင်ငံသားရေးဝန်ကြီးဆစ်ဟာမစ်အယ်ဘာကသူ့ရဲ့မြန်မာပြည်ခီးစဉ်ဟာအောင်မြင်မှုရှိပါတယ်လို့ပြောဆိုခဲ့တာနဲ့ပတ်သက်ပြီးအစိုးရတိုက်ခိုက်မြန်မာဒီမိုကရေစီရေးအဖွဲ့အစည်းတွေရဲ့တုံ့ပြန်ချက်တွေကိုဥက္ကမောင်ဆိုတာဆက်သွယ်မေးမြန်းခဲ့တာသိပြစီလားရှင
်ဟုတ်ကဲ့မန္တလာကြီးမြန်မာစစ်အစိုးရရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးလှုပ်ဆောင်ချက်တွေကိုအာဆီယံအဖွဲ့ကိုစားတွားရောက်လေ့လာခဲ့တဲ့မလေးရှားနိုင်ငံသားဝန်ကြီးဆာယစ်ဟာမစ်အယ်ဘာကဒေါက်ဆန်းစုကြည်နဲ့သူတွေ့ကွမရပဲခီးစဉ်ကိုမူလတတ်မှတ်တဲ့စော်ပြီးတောက်ကြနေကြတဲ့ကပြန်လာခဲ့ပါတယ်အဲ့နောက်သူကသူ့ရဲ့ခီးစဉ်ကအောင်မြင်ပါတယ်မြန်မာစစ်အစိုးရကသူတို့ဒီမိုကရေစီရေးလှုပ်ဆောင်နေတာတွေကိုလိုလိုလားလားပြောဆိုခဲ့ပါတယ်ဒေါက်ဆန်းစုကြည်နဲ့တော့တွေ့ကွမရကြတာအတွက်စိတ်မကောင်းပါဘူးအတူကိုနေအကြေကျုပ်ချထားတာဖြစ်တဲ့အတွက်ဘယ်သူနဲ့မှတွေ့ခွင့်မပေးဘူးလို့စစ်အစိုးရကသူ့ကိုရှင်းပြခဲ့ပါတယ်လို့သတင်းတောက်တွေပြောတယ်ခင်ဗျာသူအဲ့လိုပြောဆိုတာနဲ့ပတ်သက်ပြီး AIPMC လို့ခေါ်တဲ့မြန်မာနိုင်ငံဆိုင်ရာအာဆီယံလွှတ်တော်အမတ်များအဖွဲ့ကမစ္စတာလင်ကစ်ဆန်ကတော့မလေးရှားဝန်ကြီးရဲ့ခီးစဉ်ဟာမအောင်မြင်ပါဘူးဒေါက်အောင်ဆန်းစုကြည်နဲ့တွေ့ခွင့်မရတဲ့ခီးစဉ်ဟာဘာအနှစ်သာရမှမရှိပါဘူးမြန်မာအစိုးရရဲ့လှုပ်ဆောင်မှုတွေဟာလုံးဝလက်ခံနိုင်မှာမရှိဘူးဆိုတာအာဆီယံခေါင်းဆောင်တွေရှင်းရှင်းလင်းလင်းမြင်သိပါပြီလို့ဝေဖန်ခဲ့ပါတယ်မလေးရှားနိုင်ငံသားဝန်ကြီးရဲ့ပြောစကားတွေကို NLD ခေါင်းဆောင်ဦးလွင်ကလည်းပြင်းပြထန်ထန်ပယ်ချခဲ့ပါတယ်ခင်ဗျာ
။သူကဘာတွေကြားလို့ဘာတွေအောင်ပြင်နေလဲတော့မသိဘူး။မလေးရှားဝန်ကြီးပြောတာကတော့သူမူလကျွေးကြော်ထားတာတွေနဲ့ဘာမှမဆိုင်ဘူးတခြားစီပဲ။ဒီ ASEAN ကနောက်ကျအဖျားရှူရှူသွားတယ်လို့အကဲအချိန်ပေါင်းများစွာပြောခဲ့တယ်။အဲ့ဒါဒီအတိုင်းပဲ။ပြည်သူဆွေးနွေးရေးမှာဒေါက်တာဆူကြီးကအပြစ်မေးတွေ့ရမယ့်ပုဂ္ဂိုလ်အဲ့တော့ဒေါက်တာဆူကြီးမတွေ့ရရင်လည်းကျွန်တော်တို့ဘာလို့မတွေ့လဲ။သူတို့တွေ့မယ်လဲပြောတယ်နော်အဲလိုအပြားရှိတယ်ဆိုတာဒါတွေကိုဆိုလိုတာနောက်တစ်ခုကဒီအငယ်လို့ကြီးနာတဲ့တဲမှာရှေ့ဖို့မှာဆိုလို့ရှိရင်အာဆီယံကအချက်ကနိုင်ငံတော်ခေါင်းဆောင်တဦးတယောက်ကနေပြီးတော့မီဒီယေတာသို့မဟုတ်နီဂိုရှီတာတာဝန်ကိုယူဖို့တင့်တော်တယ်ခီအဲ့လောက်ဒီအငယ်တို့ကအာဆီယံကိုနေရာပေးခဲ့ပါတယ်အဲ့တော့ဒီအာဆီယံကသူတို့ထိုက်တိုက်တန်တာသူတို့ရတဲ့ရလိုက်တဲ့နေရာကိုသူတို့မယူတတ်တာပဲ
SGGUB ညွန်ပေါင်းအစိုးရဝန်ကြီးဒေါက်တာဦးတင်ဆွေကလည်းမလေးရှားဝန်ကြီးရဲ့စကားတွေကိုသူလက်မခံနိုင်ဘူးလို့ပြောတယ်ခင်ဗျာ
မလေးရှားနိုင်ငံဝန်ကြီးရဲ့ပြောပြချက်နဲ့ပတ်သက်လို့သဘောမတူနိုင်ဘူးခင်ဗျာသူကအောင်မြင်တယ်လို့ဒါပြောတယ်ကျွန်တော်တို့ကလုံးဝအောင်မြင်တယ်လို့ဆိုမမြင်ပါဘူးခင်ဗျာဘာကြောင့်လဲဆိုဒီမိုကရေစီပြည်ပင်ပြောင်းလဲမှာအထူးအရေးကြီးတဲ့တော့အောင်ဆန်းစုကြည်နဲ့ NLD နောက်တစ်ခါဒီအမျိုးသားပြန်လဲတင့်မြက်ရေးကိစ္စမှာနိုင်ငံတကာကောင်းဆောင်တွေနဲ့ဘယ်သူနဲ့မှမတွေ့ရတဲ့အတွက်ဒါလုံးဝမအောင်မြင်မှုယူဆပါတယ်သူကျွန်တော်တို့ကစောင့်ကြည့်နေတာပေါ့လေအရင်ရတဲ့တော့ဟိုကောင်းမြတ်ကောင်းလာမလားလို့ခုဒီခီးစဉ်ကြည့်ရပြောရအာဆီယံကဘာမှပြောင်းလဲမရှိဘူးဘာမှဟိုတိုးတက်အောင်မလုပ်နိုင်ဘူးအနည်းအားဖြင့်အာဆီယံရဲ့ policy ဟာမအောင်မြင်ဘူးဆိုတာကိုထပ်လောင်းသတိပြရောက်တယ်လို့ပဲကျွန်တော်တို့မြင်ရမှာပါ
မြန်မာပြည်ရဲ့အနာဂတ်အတွက်အာဆီယံကိုဆက်ပြီးအားကိုးနေရင်မဖြစ်နိုင်ဘူးလို့ဥလွင်ကရှင်းရှင်းလင်းလင်းပြောပါတယ်
အတိအကျတော့အင်္ဂလိပ်ဆက်ပြီးကြိုးစားမှာပေါ့အာဆီယံအားကိုးလို့တော့မရဘူးပေါ့အခုလသမဂပဲအားကိုးလို့ရမယ်အခုလသမဂလည်းအရင်နဲ့ပိုပြီးတော့ဖြည်းဖြည်းရောက်ရောက်လုံနိုင်မယ်လို့ထင်ပါတယ်အခုလည်းလုံလုံရဲ့ကောင်စီကဂိုင်းတွယ်နိုင်တလောက်တော့လည်းဂိုင်းတွယ်ခဲ့ပြီးပြီလေအဲဒီတဲ့ပိုပြီးတော့တိတိယောက်ယောက်ကန်တွယ်နိုင်ရင်တော့ကောင်းပါပါပဲ
မလေးရှားဝန်ကြီးရဲ့မြန်မာပြည်ခီးစဉ်ဟာစစ်အစိုးရအတွက်သာအကျိုးဖြစ်ထွန်းစေပြီးမြန်မာပြည်ဒီမိုကရေစီရရှိရဲ့အတွက်တော့အချင်းကြီးပါပဲလို့တိုက်ခန့်တွေကပြောပါတယ်မန္တန်တားကြီး
ဟုတ်ကဲ့ကျေးဇူးပါပဲဥက္ကမောင်ဆိုရှင်